စီးရီးယားနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့တူရကီဘက်ခြမ်းမှာပက်ထရီယတ်ဒုံခွင်းတုံးနေမချဖို့နေတိုးဖွဲ့ကရုရှားနေတိုးဖွဲ့ကိုရုရှားကသတိပေးလိုက်ပါတယ်။အဲဒီဒုံးကျည်တွေချထားဖို့အနောက်အုပ်စုမဟာမိတ်ဖွဲ့ပေါ်တူရကီရဲ့တောင်းဆိုမှုဟာဒေသရင်းတည်ငြိမ်ရေးကိုအထောက်အကူဖြစ်စေမှာမဟုတ်ဘူးလို့ရုရှားနိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရအလက်ဇန်ဒာလူကာရှီဗစ်ကကြာသပတေးနေ့မှာသတိပေးပါတယ်။စီးရီးယားနိုင်ငံမှာဖြစ်နေတဲ့ပြည်ရင်းဆက်ဟာမိုင်960လောက်ရှည်လျားတဲ့သူ့နယ်စပ်ကိုကူးဆက်လာမယ့်အရင်ဟန်တန်းနိုင်အောင်ဒုံးကျည်တွေချထားဖို့နေတိုးတပ်ဖွဲ့နဲ့တူရကီအရာရှိတွေအန်ကာရာမြို့မှာသတင်းပတ်အနှံ့ငယ်တွေ့ဆုံဆွေးနွေးပြီးနောက်ပိုင်းတူရကီဘက်ကဗိုလ်ထုနေမှာတောင်းဆိုခဲ့တာဖြစ်ပါတယ်။ဒုံးကျည်တွေချထားခြင်းအပြင်အရှေ့တောင်ပိုင်းမှာရှိနေတဲ့နေတိုးမဟာမိတ်ဖွဲ့ဝင်တူရကီနိုင်ငံရဲ့လေကြောင်းကာကွယ်ရေးကိုအထောက်အကူဖြစ်စေမယ်လို့နေတိုးအတွင်းမှူးချုပ်အန်ဒက်စ်ဖော့ခ်ရက်စ်မူဆန်ကပြောပါတယ်။သူတို့ကအဲ့ဒီအဆင့်မြင့်ပက်ထရီယတ်ဒုံးခွင်းတုံးတွေထောက်ပံ့ပေးမယ်နေတိုးအဖွဲ့ဝင်နိုင်ငံကိုတွေ့ထားတယ်လို့တူရကီကပြောပါတယ်။တကယ်တော့အမေရိကန်နယ်သာလန်နဲ့ဂျာမနီနိုင်ငံတို့သာအဲ့ဒီဒုံးခွင်းတုံးကိုပိုင်ဆိုင်တာပါ။တူရကီရဲ့တောင်းဆိုမှုကိုလက်ရောပေးဖို့သူတို့ရဲ့နေတိုးဆိုင်ရာသံမတ်ကိုညွှန်ကြားထားတယ်လို့ဂျာမနီနိုင်ငံချိုင်းဝန်ကြီးဂွီဒိုဝက်စတာဝဲလ်ကပြောပါတယ်။စီးရီးယားသမ္မတဘက်ရှာအယ်အစအစိုးရကိုဆန့်ကျင်တဲ့တော်လိုင်းအင်အားစုတွေကိုအစိုးရတပ်တွေကလိုက်လံတိုက်ခိုက်နေတာမှာတူရကီဘက်ခြမ်းကကြေးရွာတွေအမြောက်အများကိုပါထိမှန်နေတာဖြစ်ပါတယ်။